ပြည်ခဲ့တဲ့တောက်ကြာနေကရှမ်းပြည်မြောက်ပိုင်းမှာလက်နက်ကြီးထိပြီးရဲသားတိစုံခဲ့ရမှုတွေတက်မတော်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်၃ဘွဲ့အပြန်အလှန်ဆွဆွဲနေကြပါတယ်။ဩဂတ်စ်လ31ရက်နေ့မနက်ပိုင်းကရှမ်းပြည်နယ်မော်ဟစ်စုရွာစုစည်းရွာအတွင်းလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရဲသား၅ဦးတိစုံပြီးထိခိုက်ဒဏ်ရာရရှိခဲ့တာတွေဟာမြောက်ပိုင်းမှာမိအဖွဲ့ MNDA TNLA နဲ့ A အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်အင်တာနက်ဆိုင်မနာမှာမနေ့ကဖော်ပြလိုက်ပါတယ်။ကိုခိုင်မျိုးနဲ့ဆိုရစစ်တပ်နယ်မြေကန်တပ်ဖွဲ့တွေကိုလက်နက်ကြီးတွေနဲ့နှစ်နေရာကနေပစ်ခတ်ရမှာအရဲသားတွေတည်ဆုံခဲ့ရတာနဲ့ပတ်သက်လို့လက်နက်ကင်တပ်ဖွဲ့တွေဘက်ကနေအင်တာနက်ဆာမင်နာကနေတဆင့်ဒါဟာတက်မတော်ရဲ့လက်ချက်ဖြစ်တယ်လို့သတင်းမှားတွေထုတ်ပြန်ခဲ့တယ်လို့လည်းဒီကာကွယ်ရေးဦးစီးချုပ်ဆာမင်နာမှာဖော်ပြထားပါတယ်။ကိုခိုင်မျိုးအရှင်းမြောက်ပဲမန်ထန်ရွာနဲ့အနောက်တောင်ဘက်ပန်ဆေးရွာနာကနေပစ်ခတ်ရမှာမော်ဟစ်စုစည်းကြီးရွာဟာကြည်လန်းကျောင်းပေါ်မှာရှိနေတာကိုစုံစမ်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းဒီတက်မတော်ဆာမျက်နှာမှာထုတ်ပြန်ထားပါတယ်။တိုက်ပွဲဖြစ်ပွားပြီးချိန်မှာတော့မပေါက်ကွဲပဲမြေမှာစိုက်ဝင်နေတဲ့အစိုးရစစ်တပ်ကထုတ်တယ်ဆိုတော့ဘုံဒီတပ်ပုံတွေပေါ်လာတယ်လို့လည်း Facebook လူမှုကွန်ရက်မှာဖော်ပြထားတယ်။ဒါဟာလှုပ်ရှင်ဖန်တီးမှုသာဖြစ်တယ်လို့တက်မတော်ဘက်ကငြင်းဆန်ထားပါတယ်။မြောက်ပိုင်းမှာမိအဖွဲ့၃ဘွဲ့ကတော့အရဲသားတွေတိုက်ဆုံတာဟာကုခိုင်ခြေဆိုင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သာဖြစ်တယ်လို့ဆွဆွဲထားပါတယ်ခင်ဗျ။